ကျင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော့ရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးရေးစာတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ကျမတို့စီကို Messenger ကရေးလာတဲ့စာတစ်စောင်မှာတော့စုရင်မင်းစီကစာဖြစ်ပါရဲ့။ကျမအဖိုးကအသက်83နှစ်ပါဆိုပြီးတော့သူ့ရဲ့အဖိုးပြောခိုင်းတာကိုအခုလိုရေးလာပါရဲ့။
မင်္ဂလာပါရှင် VOA ကျမနာမည်ကစုရမင်းပါကျမအဖိုးကအသက်83နှစ်ရှိပါပြီအဖိုးကအမြဲတမ်း VOA ကိုနားထောင်တာပါကျမကအဖိုးကြီးကိုမေးလိုက်တယ်အဖိုးကြီးရေ VOA နားထောင်နေရဘလောက်ကြာလဲအဖိုးကြီးဖြေတာကအချိန်များစွာကြာပါလေတဲ့ကျမအဖိုးကြီးကိုပြောလိုက်တာကအဖိုးကြီးအသက်လည်းကြီးရယ်မျက်စိကောင်းကောင်းလည်းမမြင်ရဘူးအဖိုးကြီးတည်းနားမထောင်ပါနဲ့မရဘူးကျွန်တော် VOA အမြဲတမ်းနားထောင်မယ်လို့ပြောခဲ့တယ်ကျမအဖိုးကတကယ် VOA ကိုအားပေးသူတယောက်ပါအဖိုးကြီးမှလိုက်တာက VOA နားထောင်တဲ့အခါမှာပြည်သူများပေါ်မှာအနေနဲ့အမျိုးမျိုးကြောက်တဲ့ပြည်သူများကြုံရတယ်သိရပါတယ်ပြည်သူများနဲ့အတူကျွန်တော်လည်းခံစားရတယ်မြန်မာနိုင်ငံအမြင်ငြိမ်းချမ်းပါစေလို့သူကပြောပါတယ
် Okay အဖိုးကမှလိုက်ပါတယ်တဲ့ VOA သတင်းတွေကြောင့်မြန်မာနိုင်ငံအခြေအနေကိုသိရတဲ့အတွက်ကျေးဇူးတင်ကြောင်းပြောလာတာပါမင်္ဂလာပါ VOA ကျွန်တော်ကတော့ရခိုင်ပြည်ကရခိုင်မျိုးသားတယောက်ပါလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအရှုပ်ထွေးပေါ်မှာပြောဆိုရေးသားနေတဲ့တချို့သတင်းဌာနတွေရဲ့ပြုမှုဆောင်ရွက်မှုတွေကိုကျွန်တော်ရဲ့အမြင်ရှုထောင့်ဘက်ကနေသုံးသပ်မိတာလေးပြောချင်ပါတယ်ဆိုပြီးတော့စာရှည်တစ်စောင်ရေးလာတဲ့တော်ရရှင်ကတော့
မင်္ဂလာပါ VOE ကျွန်တော်ကတော့ရခိုင်ပြည်နယ်ကရခိုင်မျိုးသားတယောက်ပါလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအရှုပ်ထွေးပေါ်မှာပြောဆိုရေးသားနေကြတဲ့တချို့သတင်းဌာနတွေရဲ့ပြုမှုဆောင်ရွက်နေတာတွေကိုကျွန်တော်ရဲ့အမြင်ရှုထောင့်ဘက်ကနေပြီးတော့သုံးသပ်မိတာလေးပြောပြချင်ပါတယ်ကျွန်တော်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးကျမကြီးစသဖြင့်အကြောင်းအရာတွေနဲ့ပတ်သက်တဲ့ကိစ္စဝဝသတင်းချက်လက်တွေကိုပြည်သူလူထုအများစုကသတင်းဌာနတွေရဲ့အရေးသားပြောဆိုပုံမှာများသောအားဖြင့်ဗဟုသုတယူကြတာကောက်ချက်အယူဆတွေကိုပြုလုပ်ကြတာများပါတယ်ဒီညမှာအခုဟာကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်ထွေးပုံမှာတချို့သတင်းဌာနကြီးတွေနဲ့အလွတ်သတင်းဌာနတချို့တွေရဲ့ပြောဆိုအရေးသားတွေဟာမြန်မာနိုင်ငံရဲ့အရှုပ်ထွေးကိုပို့ပြီးတော့ရှုပ်ထွေးလောက်အောင်လုပ်တယ်လို့ဖြစ်နေတာတွေ့ရပါတယ်တချို့သတင်းဌာနတွေရဲ့အရေးသားပြောဆိုမှုတွေကသူတို့ရဲ့စိတ်ခံစားချက်တွေရောထွေးနေတာကိုတွေ့ရပါတယ်။လူလူတွေကသတင်းတွေကိုကြည့်ပြီးမှနိုင်ငံခံစားချက်တွေကိုစဉ်းစားပြုမှုဆောင်ရွက်ကြတာတွေကိုနေရာတိုင်းတွေ့နေရတယ်ဆိုတော့သတင်းရေးသားပြောတဲ့သတင်းဌာနကပုဂ္ဂိုလ်တွေဟာဒီကာလမှာအထူးသတိထားပြောဆိုမှုလိုရပါတယ်။သတင်းမထားမိရင်တော့ကိုယ့်နိုင်ငံရဲ့နိုင်ငံရေးမိတော့ကိုတက်စီလောင်းတဲ့လို့ဖြစ်တတ်ပါတယ်။သတိချက်စီကြပါလေခင်ဗျာ။ရုံးနံနှစ်ပါးလုံးညီညာပါစီလို့ VOA ဝိုင်းတော်သားတွေကိုဆုတောင်းမိပါတယ်။
နိုင်ငံမှာနိုင်ငံရေးအရှုပ်ထွေးပေါ်ပေါက်နေချိန်မှာသတင်းဌာနတွေအနေနဲ့အထူးသတိထားပြီးတော့သတင်းတွေကိုမှတ်မှန်ကန်ကန်ရေးသားတင်ပြတင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ပြောလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့တော်ရရှင်ရဲ့စာတွေကိုလည်းလက်ခံရရှိတာပါဒီစာတွေကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်ကျွန်တော်ကစိုးကိုပါဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့ VOA ရဲ့မြန်မာညချမ်းအစီအစဉ်ကိုမလွတ်တမ်းကြည့်ရှုသူတယောက်ပါတဲ့
မင်္ဂလာပါ VOA ကျွန်တော်က VOA ရဲ့ပြည်သက်တယောက်ပါအမြဲကြည့်ရှုအားပေးနေပါတယ်ည9:00ရဲ့ VOA မြန်မာညချမ်းကိုမလွတ်တမ်းကြည့်ပါတယ်ဝိုင်းတော်သားတွေတင်ဆက်တဲ့အားလုံးကိုလည်းနှိမ့်သက်ပါတယ်ကျွန်တော်ရင်ဖွင့်နေတာကတော့ဒီလိုပါဖေဖော်ဝါရီလ1ရက်ကလေးကဖြစ်နေတဲ့ကိစ္စဟာအလုံးသိပြီးသားပါစပစ်ကလေးကဟိုနိုင်ငံကရှုပ်ချတယ်ဒီနိုင်ငံကရှုပ်ချတယ် ਨੇ တင်းတင်းပြေတော့မှာပါစကားစကားသူတို့ထောက်ခံမှုကိုလူငယ်ရေးလုပ်ပေးပြီးလူလူကဆန္ဒပြပွဲကိုတော့အကျန်းဖက်တာကားနဲ့တိုက်တာတနက်နေ့ဖြစ်တာအားလုံးသိပါဆိုတော့ ICC တို့ ICJ တို့နိုင်ငံတကာတို့ကိုမေးပေးပါဘလို့ပြမှုမျိုးကျူးလွန်မှမြင်မြန်ကူညီမှာလဲလို့မေးချင်တာပါနေပြည်သူတွေလည်းသိတာများနေပါပြီပြောပြပါဦး VOA ရေ
ဘလို့အချိန်မျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကကူညီမှာလဲလို့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ် VOA ကသတင်းမှန်တွေကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ချင်းတိုင်းသားတယောက်မလို့တောတောင်နေကြမွေးဖွားလာရသူဖြစ်ပြီးတော့ဗမာစကားကိုတော့ရေးရေးလေးလေးပြီးပြီးတတ်တာမပြောတတ်တာအမှန်ပါဆိုပြီးရေးလာတဲ့သရရှင်ကတော့မြန်မာနိုင်ငံမှာရှိတဲ့ဓမ္မဘက်တော်သားပြည်သူတွေစီကို VOE ကတစင်သူပြောချင်တာလေးရှိပါတယ်ဆိုပြီးအခုလိုမျိုးရေးလာပါတယ
်မြန်မာနိုင်ငံမှာရှိတဲ့ပြည်သူတိုင်းအမြန်ဆုံးလွတ်ပြောက်ပါစေလို့ယေရှုနာမအားဖြင့်ဆုတောင်းပါတယ်အဓိကပြောချင်တာက NUG အစိုးရအနေနဲ့အခုလက်ရှိမြေပြင်မှာလှုပ်ရှားနေပြီးစီအာနာရှင်ကိုတော်လန်နေတဲ့ကလေးတွေကိုအတတ်နိုင်ဆုံးအမြန်ဆုံးထိရောက်တဲ့နီလာနဲ့ထောက်ပံ့ပေးဖို့ VOA ကနေတစင်ပြည်သူတယောက်အနေနဲ့တောင်းဆိုပါရစေ။တိုင်းရင်းသားလက်နက်ကင်အလုံးနဲ့ပြည်သူကာကွယ်ရေးတပ်သားများအလုံးထိရောက်စွာတော်လန်နိုင်ဖို့နီလန်လိုအပ်ပါတယ်။
ဒါကတော့ချင်းတိုင်းသားတော်ရှင်သူရဲ့ဆန္ဒကိုရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေနေသားတွေကြားရမှာကိုယ်တိုင်တွေးကြုံနေရတဲ့အဖြစ်အပျက်တွေကိုရင်းဖွင့်စာရေးသားလာကြတဲ့တော်ရရှင်ရဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။အညာတော်ဆိုတဲ့တော်ရရှင်ကတော့နင်းနင်းညာညာကြောက်ရွံ့နေရပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်တို့ပြည်သူတွေဟာတသက်တရိတ်ဆန်ယုံတွေကတရိတ်ဆန်တွေနဲ့ထူးမခြားနာဖြစ်နေပါပြီ။ဘယ်ချိန်တကားတွန်းဖွင့်ပြီးတတ်ခံရမလားအနှိမ့်ဆက်ခံရမလားဆိုပြီးစိုးရိမ်စိတ်နဲ့အသက်ရှင်နေရပါပြီ။လူခွင့်ရေးဆိုတာမြန်မာနိုင်ငံမှာစာအုပ်ထဲမှာပဲရှိတော့တယ်စာရှိမှမို့လို့ဒီလောက်ပါရေးမယ်ဆိုရင်လဲနေကူအောင်ရေးလဲပြီးမှမဟုတ်လို့ပါကျေးဇူးပါ VOE
ဆိုရင်ထင်တဲ့နေနေရတဲ့ဘွားတွေကြုံတွေ့နေရပါပြီဆိုတော့အညာတော်တော်ရရှင်ရေးလာတာဖြစ်ပါပြီစစ်တဲမောင်ဆိုတဲ့တော်ရရှင်ကတော့သူမကွေးတိုင်းတောင်တွင်ကြီးသူဒေတာမှာကြုံနေရတဲ့အခြေအနေကိုအခုလိုရေးလာပါပြီ
မြန်မာနိုင်ငံမှာအလုတ်ကင်တွေတွာလာကင်းတွေပိတ်ထားတာကြောင့်ကျွန်တော်တို့မြို့နယ်မှာတော့လောင်ကစားတွေများများတွေ့နေရပါတယ်အများဆုံးကတော့မြို့တင်မြို့နယ်နဲ့တောင်တွင်းကြီးမြို့တွေပါပဲနှလုံးသုံးလုံးလောင်ကစားတွေကြောင့်ရက်တွေရွာတွေမှာဒိုင်တွေချမ်းတာပြီးရွာသူရွာသားတွေဆင်းရဲကုန်ပါပြီရောင်းသားနဲ့ဒိုင်တွေမရှိရင်ဘယ်သူမှလောင်ကစားလုပ်မှာမဟုတ်ပါဘူးဒါကြောင့်မြို့တင်မြို့နယ်နဲ့တောင်တွင်းကြီးမြို့နယ်ကဒိုင်တွေနဲ့ရောင်းသားတွေကိုအရေးယူပေးပါလို့ VOA ကတဆင့်ပြောကြားလိုပါတယ်ဝိုင်းတော်သားအားလုံးစိတ်ချမ်းသာကိုကြီးကျမ်းမာခြင်းပြည့်စုံပြီးထာဝရပြောရှင်ပါစေဗျာ
အခုလိုမျိုးခက်ကြီးမကောင်းချိန်မှာဉာဏ်ပညာကိုတုံးပြီးတော့ online ကနေပြီးတော့လင်ညာမှုအမျိုးမျိုးကြုံတွေ့နေရလို့အလုံးသတိပြုမိစေချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သွားရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်။နန်းတော်တော်ဆိုတဲ့သွားရှင်မှာ
ကျမစီကိုစာတောင်ရောက်လာပါတယ်ဖုန်းကနေတဆင်ပါဒီစာကိုလက်ခံရရှိရင်ဂျပန်နဲ့မြန်မာနိုင်ငံ COVID-19 အလူရှင်ဌာနတို့ကပေါင်းလှူတဲ့ငွေ9,000ရမယ်အလူရှင်ဌာနမန်နေဂျာကိုဒီဖုန်းကနေဆက်သွယ်ပါဆိုပြီးစာရောက်လာပါတယ်သမီးကိုယ်တိုင်အလိမ်ခံရတာပါနောက်ထပ်လူအများကြီးအလိမ်မခံစေချင်လို့အခုလိုစာရေးလိုက်ရတာပါမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေမကောင်းရတဲ့ကြား COVID-19 ရောဂါအခြေအနေတွေကိုအခွင့်အကောင်းယူပြီးတော့လိမ်စားနေတဲ့သူတွေရှိနေပါပြီရှင့်ပြည်သူပြည်သားတွေအကုန်တိသွားပြီးတော့မှနောက်ထပ်အလိမ်မခံရတော့မှာပါရှင့်မယုံရင်အဲ့ဒီဖုန်းနံပါတ်ကိုဆက်ကြည့်ရှင့်အလိမ်ညာတွေပဲထွက်လာမှာဒီခေတ်ကြက်ကြီးထဲမှာလူလိမ်လူညာလှုပ်ရှားတဲ့သူတွေအများများနေပါပြီရှင့်
ဒါတော့ online ကနေအလင်ခံရပါတယ် super courier ဖြစ်ကိုပြောလာပြီးတော့ video တော်ရရှင်နေလဲသတိထားမိအောင် super ရင်းဖွင့်လာတဲ့တော်ရရှင်ရဲ့စာဖြစ်ပါတယ်ဒီမှာ video မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ video ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါသေးရှင်။ကျမတို့ရဲ့ App နာမည်က VOA Bamies ဖြစ်ပါသေး။ Internet စာမျက်နှာလိပ်စာကတော့ bamies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်နန်းချမ်းမြေကြပါစေရှင်။